အင်ဒိုနီးရှားကိုဥတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ1ရက်နေ့ကထွက်ခွာလာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်180ပါလေတစ်စင်းပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာအကြမ်းဖက်တာတွေများလာတာကြောင့်ထွက်ပြေးလာကြရတဲ့ရင်ခွင်ပိုက်ကလေးတွေကိုဝင်ဆောင်မိခင်တွေနဲ့ကြောက်ရွံ့နေတဲ့ကလေးတွေလေပေါ်မှာပါလာကြတယ်လို့အဲ့ဒီလေပေါ်ကသူတွေကိုလုပ်ခဲ့တဲ့အင်တာဗျူးတွေဗီဒီယိုတွေနဲ့အတန်သွင်းခဲ့တဲ့ပြောဆိုချက်တွေကိုအခြေခံပြီး AP သတင်းကပြောတာပါ။လီဘောပါသူတချို့ဟာနှစ်ပေါင်းများစွာကွဲကွာနေခဲ့တဲ့ကိုယ့်အိမ်တောင်ဘက်နဲ့ပြန်ဆုံနိုင်ဖို့လိုက်ပါလာကြသူတွေဖြစ်ကြပါတယ်။မကြာခင်လတွေအတွင်းကရိုဟင်ဂျာလေတွေနဲ့နေရာကိုသိရတဲ့အခါရေချောင်းသွားလာနေတဲ့တင်မောတွေကိုကယ်ဆယ်ဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကမြစ်တာရက်ခံခဲ့ပေမဲ့သွားလာနေတဲ့တင်မောတွေကမခက်တင်ခဲ့ကြပါဘူး။ဒီအရင်တုန်းကတော့ပင်လယ်ပြင်ရှိတဲ့နိုင်ငံတွေဟာဒုက္ခသည်လေတွေကိုရှာဖွေခဲ့တာတော့ရှိခဲ့ဘူးပါတဲ့။ဒါပေမဲ့တွေ့တဲ့အခါမှာလည်းပင်လယ်တဲကိုပဲပြန်သွားခိုင်းခဲ့ကြတာပါ။နောက်ပိုင်းမှာတော့အဲ့ဒီလိုရှာဖွေတာရှိတော့ပါဘူးလို့ရိုဟင်ဂျာအချက်တဲကိုစောင့်ကြည့်နေတဲ့ရခိုင်စီမံချက်အဖွဲ့ကညွှန်ကြားမှု Chris Lee Wah ကပြောပါတယ်။မနစ်တုန်းကလည်းရိုဟင်ဂျာဒုက္ခသည်3500ကျော်ဟာဘင်္ဂလားဒေ့ပင်လယ်အော်နဲ့အာဒမန်ပင်လယ်ပြင်ကိုဖျက်ဆီးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီထက်ကအနည်းဆုံး348ယောက်ပျောက်ဆုံးသွားခဲ့ပါတယ်။2014ခုနှစ်ကတည်းကဆိုရင်ဒီအရေအတွက်ဟာအမြင့်မားဆုံးပျောက်နေတဲ့အရေအတွက်ပါ။